ထိုင်းနိုင်ငံမှာအစိုးရအနေနဲ့နိုင်ငံရဲ့အုပ်ချုပ်ပုံအခြေခံဥပဒေတရားဝင်ပြောင်းလဲပြင်ဆင်ပိုင်ခွင့်ရှိရမယ်ဆိုတဲ့အချက်ပေါ်အတိုက်ခံဘက်ကနေခုခံချိပါချက်တင်သွင်းထားတာကိုထိုင်းနိုင်ငံအခြေခံဥပဒေတရားရုံးကပယ်ချလိုက်ပါတယ်။ဒီပြောင်းလဲတဲ့အချက်ကဘယင်စနစ်ကိုထိခိုက်စေခြင်းမရှိဘူးလို့ထိုင်းတရားရုံးကတောက်ကြနေမှာအမိန့်ချမှတ်လိုက်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ပြောင်းလဲမှုတစုံတရာပြုလုပ်မယ်ဆိုလို့ရှိရင်ပြည်သူလူထုထံကနေလူထုဆန္ဒသဘောထားကိုကောက်ယူရလိမ့်မယ်လို့ခုံရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ထိုင်းလက်ရှိထိုင်းနိုင်ငံရဲ့အခြေခံဥပဒေဟာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုဖြုတ်ချခဲ့ပြီးတဲ့စစ်အာဏာသိမ်းအဖွဲ့ကနေရေးဆွဲထားခဲ့တာဖြစ်ပါတယ်။မစ္စတာတက်ဆင်ရဲ့ညီမတော်သူဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်ဦးဆောင်တဲ့လက်ရှိအစိုးရကထိုင်းနိုင်ငံမှာဒီမိုကရေစီပုံမပြည့်ဝစေဖို့အတွက်အခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုပြီးတော့ပြောဆိုနေပါတယ်။ဒါပေမဲ့ဒီလိုပြင်ဆင်ပြောင်းလဲမှုပြုလုပ်တဲ့အတွက်တန်းပြည်ရဲ့ရှင်ပြင်းအခန်းကဏ္ဍကိုချိန်ချောက်မှုဖြစ်စေတယ်လို့အဂရိလိုက်စားမှုနဲ့ထောင်နှံအပြစ်ပေးခံထားရတဲ့တန်ပီကနေထွက်ပြေးတင်းချောင်နေသူဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ကိုပြစ်ဒဏ်အပေးမခံရဘဲတန်ပီကိုလွတ်လွတ်လပ်လပ်ပြန်လာနိုင်အောင်ခွင့်ပြုပေးလိုက်တဲ့သဘောပဲဖြစ်လိမ့်မယ်လို့အတိုက်ခံဒီမိုကရက်ပါတီကတော့ပြောနေပါတယ်ခင်ဗျာ